မဟုတ်တော့မိုးရသည့်အစမှပဲမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့တိုင်းနယ်ပြည်နယ်အသီးသီးမှာလူသေးဆုံးတဲ့အထိရေကြီးတဲ့ဒဏ်ခံရတဲ့အတွက်ရေဘေးသင့်ပြည်သူတွေအတွက်ရေးပေါ်ကျန်းမာရေးအစီအစဉ်တွေနဲ့ကုသကူညီဆောင်ရှောက်မှုနေရပြီးရေမြုပ်နေတဲ့စေယုံစေကန်းတွေကလူနာတွေကိုအရေးပေါ်ရွှေ့ပြောင်းနေတယ်လို့ပြည်သူကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်။ထောင်ထဲချတဲ့ရေဘေးဒုက္ခသည်တွေအတွက်ယာယီဖွင့်လှစ်ထားတဲ့ကူညီကစေးစခန်းတွေမှာဖြစ်ပွားလာနိုင်ခြေရှိတဲ့ဝမ်းယောဂါ၊သွေးလွန်တုပ်ကွေးလိုကုသယောဂါတွေမပြန်ပွားရအောင်ကျန်းမာရေးပညာပေးမှုနဲ့ကာကွယ်ကုသမှုတွေဆောင်ရွက်နေတယ်လို့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ်။ဒေါက်တာတန်းထွန်းအောင်ကိုမတ်ဆွမွန်ဆက်သွယ်မိန့်မြန်းထားတာပါ။
မစ်ရှင်လည်းကျွန်တော်တို့နိုင်ငံကတော့အခုစမဒီမိုးဥပေါ်နော်အဲ့ချိန်မှာတော့ရေကြီးတတ်ပါတယ်ပြေဆုံးမှုရှိတယ်ဆိုမှလည်းမကွေးတိုင်းတစ်ခုပဲဒါ၄ရောက်လောက်ဒီသွားတယ်ဒါလည်းရေတဲ့ပြောပါတာပေါ့နော်အဲကျွန်တော်တို့ဘက်ကတော့ပြည်သူ့ကျမ်းမာနေနေကတော့အစတည်းကတော့ကျွန်တော်တို့ကဒီတဘောဘေးနဲ့ပတ်သက်ပြီးတော့တိုင်းတိုင်းပြည်နယ်မှာအားလုံးက weather response နဲ့ရှိတယ်ကြိုတင်ပြင်ဆင်မှုလည်းရှိတယ်နောက် early warning ပေါ့ alert လုပ်ရတာလည်းရှိတယ်မနှိုးစရာလည်းရှိတယ်အဲ့တော့လိုအပ်တဲ့ဒီစေဝင်တွေမှာလည်းပြင်ထားဖို့နောက်စေတနာတွေမှာပြင်ထားဖို့လိုတာရှိတယ်နောက်ပြီးတော့ဖြစ်လာလို့ရှိရင်ဆက်ဆင်းနောက်ကြိုတင်ပြီးတော့စေဝါတွေစုဆောင်ထားတာရှိတယ်ခံကြိုတင်မှုလည်းဒီနေ့ပေါင်းနေတာရှိတဲ့ပစ္စည်းပစ္စည်းတွေစုရအောင်ထားရှိရပေါ့နော်။ဆိုစဘောတော့ကျွန်တော်ကအခြေအနေတော့ပေါ့။အဖြစ်ချင်းကြိုတင်ဆက်ဆောင်ရတဲ့အစဉ်ဖြစ်လာရင်ကြိုတင်ဆောင်ရတဲ့အစဉ်ပြီးသွားလို့ရှင်ဆောင်ရတဲ့အစဉ်ဆိုတော့ကဏ္ဍကြီးတုံးရက်နဲ့လုပ်ထားပါတယ်။အဲ့တော့ဒါလည်းကျွန်တော်တို့နှစ်ဆင်လဲကြုံနေကြဖြစ်တဲ့အတွက်အားလုံးတော့ဒီကိစ္စနဲ့ဥစ္စာနဲ့လိုအပ်တဲ့လုပ်ငန်းများကိုဆောင်ရွက်ထားပါခင်ဗျ။အ
ဲ့တော့ဒီကျန်းမာရေးဦးစီးဌာနရဲ့လာအုပ်မှာရှိတဲ့ဒီစေယုံစေဘေးကန်နေရေလွှမ်းမှုဖြစ်တယ်ဆိုလို့ရှိရင်အရေးပေါ်လူနာတွေအတွက်ကဘယ်လိုများစီစဉ်ဆောင်ရွက်ပေးနေတာတွေရှိပါလဲ။
အဲ့တော့ evacuation plan ပေါ့နော် evacuation plan ဆိုတာစေယုံတွေမှာရေကြီးနိုင်တဲ့ရေဝင်လာပြီဆိုရင်အရေးပေါ်ရွှေ့ဖို့တောင်ကုန်းမြင့်မြတ်မှာရှိတဲ့အကြောင်းကုန်းရောင်းတို့ရေသေးဆောင်လေးတွေပေါ့နော်ကျွန်တော်တို့စတဲ့ရာထားတယ်ရေကြီးနေတဲ့နေရာတွေမှာဆိုရင်ဆေးဝင်မှရှိတဲ့လူနာတွေအတွက်ကိုကြိုတင်ပြီးတော့ရွှေ့ပြောင်းထားတာရှိပါတယ်ဥပမာဆိုရင်တခိုင်းပြည်ဆိုမင်းများတို့ပါဆိုတာမစ်ဆင်ရေဝင်တယ်ပေါ့နော်အခုဆိုလည်းလူနာတွေပါတယ်ကျွန်တော်တို့ကကုန်းမြင့်မှရှိတဲ့အကြောင်းတွေပါတယ်ရွှေ့ပြောင်းထားမှာဒါ evacuation plan လို့ခေါ်ပါတယ်နောက်ပြီးတော့မှဆေးဝင်မှရှိတဲ့စက်ပစ္စည်းတွေကမ္ဘာစက်တို့ဒီ oxygen ဆက်တို့ဆိုလည်းမြင့်နေနေရာမှာထားဖို့ရေဝင်ပြီးတော့ပြည့်စုံအောင်ဆိုပြီးတော့ကြိုတင်ပြီးတော့ရွှေ့ပြောင်းတဲ့စနစ်ပေါ့ဒါ evacuation plan လို့ခေါ်ပါတယ်ဒါကြဲကျွန်တော်ဆောင်ရွက်ထားပါတယ်အဲဆိုတော့သဘောကတော့အကုန်လုံးကကျွန်တော်တို့ဒီအချိန်နဲ့တပြေးညီဖြစ်လာရင်လည်းတိုင်းနယ်ပြည်နယ်တွေကိုဒါ emergency operation center ဖွင့်တယ်ဖွင့်ပြီးတော့မှလိုအပ်တဲ့နိုင်ငံကြေးလိုက်တယ်လိုအပ်တဲ့ပစ္စည်းပစ္စည်းအစားငွေကြေးအစားဖောက်ပံ့ပေးတာလုပ်ပါတ
ယ်ဟုတ်ကဲ့ပါဆရာအဲ့တော့ဒီမိုးများရေကြီးရေချမ်းဖြစ်နေတဲ့နေရာတွေမှာဖြစ်လေဖြစ်တာရှိတယ်ဆရာဒီကုသယောဂါတို့သွေးလွန်တုပ်ကွေးလိုမျိုးနောက်ဝမ်းယောဂါလိုမျိုးဖြစ်လာနိုင်တဲ့အလားအလာတွေလည်းရှိတော့အဲ့ဒါတွေအတွက်ကဆရာတို့လက်တော်ဆောင်ရွက်နေတဲ့အခြေအနေလေးရှင်းပြပေးပါဆရာ
မိုးထဲမှာဒီမှာဆုံးဒီရေကြီးပြီဆိုရင်ပေါ့နော်နံပါတ်1ကရေကြီးရတာဒီဝမ်းပြောင်းဝမ်းလျှော်ယောဂါပေါ့သူကနှံ့လေးတာရေတန်နာလက်နာနာဒီနာတနာအစာတနာဆိုရှိပါတယ်အဲ့တော့တခုမတန်ဘူးဆိုရင်ရေရလဲတောက်တုံးရလဲရေကြီးလာရင်တောက်တုံးရလဲမတန်ရှင်းတော့ဘူးနောက်တခါအိတ်သာလဲကောင်းအောင်မတော်လို့မရဘူးဒီတနေ့အစာအဆောက်ကလည်းတန်းအရှင်းမရှိနိုင်တော့မမဆုံးဖြစ်လာတာဝက်ပြဝန်ရှော်နဲ့အစာအဆေးတင်တာရှိတဲ့ရေတွေနဲ့ပြင်တာမချင်းပေါက်လာတဲ့ကကျွန်တော်တို့ကိုဖြစ်တာရှိတယ်အခုကအခြားသောကုသယောဂါတွေလည်းရှိတတ်ပါတယ်ဆိုတော့ရေရတစ်ခုခုဆက်တဲ့အသက်အောင်တော်ရတာအေးတော့ဖြစ်တတ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့ဒါတွေကဖြစ်လို့ဖြစ်တာရှိတာကိုကျွန်တော်လည်းမိုးရနဲ့ပတ်သက်တဲ့လိုင်းတရားမဲ့ကုသယောဂါများနဲ့ပတ်သက်တဲ့မျိုးစုံချက်တွေကိုလည်းဌာနဆိုင်ရာအနေနဲ့လည်းထုတ်ပြန်လို့ဒရင်သာချန်နဲ့လူရများလည်းထုတ်ပြန်ပြီးတော့မှဒါလူလူလည်းနဲ့အောင်ကျမရေဝင်လည်းလိုင်းတရားမဲ့အချက်တွေကိုထုတ်ပြန်ပြီးဆောင်ရွက်ထားပါတယ
်ဟုတ်ကဲ့ပါပြည်သူကိုယ်ရောဒီဆရာပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့တာဝန်ရှိသူတယောက်အနေနဲ့ပေါ့ဘယ်လိုများကျန်းမာရေးပညာပေးသတင်းစကားပြောချင်တာရှိပါလဲရှင
်အဲ့တော့ကျွန်တော်တို့ကတော့ဒီလိုမျိုးဒီလိုမိုးရင်းပေါ့နော်မိုးရင်းမှာပေါ့တိုင်းနာဆောင်ရွက်တဲ့လက်မျိုးတွေထုတ်ကြတယ်ရှိပါတယ်ဒါလည်းဖတ်ပေးပါနော်အဲ့တော့ပြည်သူတွေနဲ့ကတော့အနည်းဆုံးကျန်းမာရေးဌာနကဝန်ထမ်းတွေပြုစုတာပေါ့ဘယ်လိုပါဝင်ကြီးအရက်ကပြောတဲ့ဟာတွေမလိုက်နာတယ်နဲ့ကျွန်တော်တို့ကျန်းမာရေးဝန်ထမ်းကအပြစ်ပညာပေးတာကိုတခြားလိုက်နာပါသောရှာပြောရလို့အချက်လိုက်နာပါ။ဒီလိုအပ်ရင်လည်းကျမခန္ဓာကိုဆက်ပြေပြီးတော့အနည်းဆုံးကျမခန္ဓာဆေးရောဆေးကြောင်ဆက်ပြေပြီးမှအပူကြီးကြောင်းပါလို့ကျွန်တော်ပြောလိုပါတယ်ခင်ဗျ။အဲ့ဒါကျွန်တော်ဒီလေးကျေးဇူးတင်ပါတယ်။ဖရာရှင်များလည်းကျေးဇူးတင်ပါတယ်ခင်ဗျ
။မဆုမောဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။